ယူကရိန်းနဲ့စစ်နားမှာချထားတဲ့တပ်တချို့ဟာစီရေးလေးကျင့်မှုပြီးသွားတဲ့နောက်သူတို့ရဲ့တပ်စခန်းတွေကိုပြန်ချလိုက်မယ်လို့ရုရှားကဒီကနေ့အင်္ဂါနေ့မှာပြောလိုက်ပါတယ်။နိုင်ငံအနှံ့မှာလုံနေပြီးကြီးမားတဲ့စီရေးလေးကျင့်မှုတွေကိုတော့ဆက်လက်လုပ်နေမယ်လို့ကာကွယ်ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူအီဂေါ်ကွန်တာရှန်ကော့ဖ်ကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဒါပေမဲ့တပ်တွေရွှေ့ပြောင်းတာကိုတော့ခုချိန်မှာအတိပြုလို့မရသေးပါဘူး။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှာကိုကာကွယ်ဖို့အတွက်တန်တမာရေးအထောက်အပံ့တွေဖြစ်လာတဲ့အချိန်မှာအခုလိုကြေညာချက်ထွက်ပေါ်လာတာပါဂျာမန်မွေကြီးချုပ်အိုလာရှို့စာဒီကနေ့အင်္ဂါနေ့မှာသမ္မတပူတင်နဲ့ဆွေးနွေးဖို့ရုရှားကိုရောက်ရှိခဲ့ပါတယ်ပဋိပက္ခကိုညှော်နှဲသွားစေဖို့နဲ့ယူကရိန်းနဲ့စစ်ကပ်နေတက်တွေရုပ်သိမ်းဖို့ကတော့ရုရှားကဆုံးဖြတ်ရမှာပါလို့ဂျာမန်နိုင်ငံခြားရေးဝန်ကြီးအနာလီနာဘီယာဘော့ကနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်အင်အားနဲ့ခိုင်ခိုင်မာမာဟာသားရေးနဲ့ကာကွယ်ရေးအရေးကြီးပုံကိုအမေရိကန်ကာကွယ်ဝန်ကြီး Wright Austin နဲ့ NATO အထွေထွေတွေ့ရမှုချုပ် Jens Stoltenberg တို့ဟာဖုန်းကနေဆွေးနွေးကြကြပြီးရုရှားရဲ့လုံရတွေဟာရည်ရွယ်တာနဲ့ပြောင်းပြန်ဖြစ်သွားရေးကိစ္စတွေကိုအထူးပြောဆိုဆွေးနွေးကြပါတယ်လို့ Pentagon ကပြောပါတယ်